တတရှင်များမင်္ဂလာပါဥပုသ္စာဖြေသင်ခန်းစာ6ဖြစ်ပါတယ်နိုဝင်ဘာလ3ရက်ကနေ9ရက်အထိလေ့လာသွားမယ့်ဥပုသ္စာဖြေသင်ခန်းစာရဲ့ခေါင်းစဉ်ကြီးကတော့စီလုံးချင်းဤပေါ်လွင်သောတည်တံဖြစ်ပါတယ်ဖတ်မယ့်ကျမ်းချက်တွေကတော့ရှင်ပေတရုဩဒါစာပထမဆုံးခန်းကြီး1ငယ်9ထမြောက်ကျမ်းခန်းကြီး19ငယ်5နဲ့6အေဖက်ဩဒါစာခန်းကြီး1ငယ်19နဲ့20နဲ့ကောရိန္သုဩဒါစာပထမဆုံးခန်းကြီး3ငယ်16နဲ့19ကောရိန္သုဩရဇပထမဆောင်ခန်းကြီး7ငယ်7ကနေ26ရှင်ယံခရစ်ဝင်ခန်းကြီး10ငယ်1ကနေ17ဆလင်ကျမ်းခန်းကြီး23တို့ဖြစ်ပါတယ်အဓိကကျမ်းချက်ကိုတော့ကောရိန္သုဩရဇပထမဆောင်ခန်းကြီး7ငယ်7မှာတွေ့နိုင်ပါတယ်ဥပမာကကိုတစ်ခုတည်း၌အင်္ဂါအများရှိသည်ဖြစ်၍ထိုတစ်ခုတည်းသောကိုဤအင်္ဂါအပေါင်းတို့သည်များလဲ့နှင့်ကိုတစ်ခုတည်းဖြစ်တဲ့ကဲ့သို့ထိုနည်းတူခရစ်တော်ဖြစ်၏ဆိုပြီးတော့ဖော်ပြထားပါတယ်ကျမ်းစာကိုလေ့လာတဲ့သူတွေအနေနဲ့ဘယ်သူမှမစိုးနားလည်ထားကြတာကတော့ကျမ်းစာထဲမှာပုံဆောင်ထားတဲ့တဒံအမှန်ကတော့အဲ့ဒီအရာရဲ့နောက်ခံအဓိပ္ပာယ်ဟာပုံမူပြီးတော့လေးနေတဲ့အကြောင်းသိရှိထားကြပါတယ်။တမန်ကျမ်းစာတအုပ်လုံးမှာရှိတဲ့ပုံဆောင်ခိုင်းတိုင်းချက်ရဲ့အဓိပ္ပာယ်တွေကတော့အလွန်လေးနဲ့မြင့်မားပါတယ်။အလုံးရဲ့အချုပ်ကတော့ယေရှုရှင်နဲ့ကယ်တင်ခြင်းစီမံကိန်းအကြောင်းသာဖြစ်ပါတယ်။ကိုင်ကာနဲ့ဆိုင်တဲ့ရုပ်တံများစွာကိုတမန်ကျမ်းစာကနေခိုင်းတိုင်းပုံဆောင်အသုံးပြုထားပါတယ်။တခါတည်းရင်အခြေခံအကြဆုံးသောအရာတွေကိုတောင်အသုံးပြုထားတာတွေ့ရပါတယ်။ဥပမာရေ၊မီး၊လေစတာတွေကိုတင်စားခိုင်းတိုင်းအသုံးပြုတတ်ကြပါတယ်။အကြောင်းအရာပေါ်အခြေခံပြီးတော့ဝိညာဉ်ရေးရာဘာသာရေးအမှန်တရားကိုပြောဆိုတဲ့အခါမှာအဲ့လိုမျိုးပုံဆောင်တတ်ပါတယ်။ဥပမာသခင်ယေရှုအနေနဲ့ရှင်ယံခရစ်ဝင်ခန်းကြီး၃ငယ်၈မှာလေသည်အလိုရှိတိုင်းသွားလာ၏။လေဤအတန်ကိုတင်သည်ကြားရတော်လဲဘယ်အရက်ကဖြစ်သည်ဘယ်အရက်သို့သွားသည်ကိုမသိနိုင်။ထိုနည်းတူဝိညာဉ်တော်မွေးသောသူဖြစ်သည်ဟုလျှောက်ပြန်လင်ဆိုပြီးတော့တွေ့ရပါတယ်။တိုက်ခတ်နေတဲ့လေကိုတန်ရှင်သောဝိညာဉ်တော်နဲ့ပုံဆောင်ပါတယ်။တခြားများစွာသောကိုင်ကာတဒံရုပ်လုံးတွေကိုလည်းပဲတမန်ကျမ်းစာမှာအသုံးပြုထားပြီးတော့အသင်းတော်စီလုံးချင်းအတွက်လောကသားတွေရဲ့ရှင်းပေါက်မှာဖျားရှင်လိုတော်ရှိတဲ့စီလုံးချင်းကိုပြတ်တာပုံဆောင်ထားပါတယ်။ကိုင်ကာတစ်ခုစီတိုင်းဟာတီချာယက်တိနိုင်စွမ်းမရှိပါဘူး။အလုံးပေါင်းစည်းထားမှသာဖွဲ့စည်းထားတဲ့အသင်းတော်ရဲ့ပေါင်းစည်းမှုကိုပေါ်လွင်ထင်ရှားစေနိုင်မှာဖြစ်ပါတယ်။အသင်းတော်ဟာဖျားရှင်နဲ့ဆက်နွယ်ပတ်သက်တဲ့အကြောင်းပြီးတော့အသင်းတော်ဟာပဝန်းကျင်တစ်ခုလုံးနဲ့ပတ်သက်တဲ့အကြောင်းကိုဖော်ပြထားပါတယ်။အခုတစ်ပတ်သင်ခန်းစာမှာတော့ကိုအင်္ဂါတဒံအချုပ်ကိုအသုံးပြုပြီးတော့ခရစ်တော်မှာပေါင်းစည်းခြင်းအကြောင်းကိုလေ့လာသွားမှာဖြစ်ပါတယ်ဆိုပြီးတော့ဥပုံနဲ့ဥပုသ္စာဖြစ်သင်ခန်းစာကဖော်ပြထားပါတယ်။